ARD ဒေသကြီးကျုံပျော်ခရိုင်ကျုံပျော်မြို့နယ်ပြန်ချမ်းရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနကမြို့နယ်စားသုံးသူရဲရဦးစီးဌာနနှင့်ပူးပေါင်းကစံစဘာတူလောင်ယုံမှတ်ပုံတင်ရင်းဆိုင်ရာမိုင်ရုံနှင့်ပတ်သက်သည့်စားသုံးသူကာကွယ်ရေးအသိပညာပေးတော့ဆိုးကိုဇမန်နေ့မွန်လွဲ၄နာရီအချိန်ကမြို့နယ်ယုံ Community Center ခန်းမ၌ပြုလုပ်ခဲ့ပါသည်အဆိုပါဆွေးနွေးပွဲတွင်စားသုံးသူရဲရဦးစီးဌာနဦးစီးရရှိဒေါခင်မေဝင်းနှင့်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဦးစီးရရှိဒေါတန်တန်ဆိုးတို့ကမိုင်ရိုမှတ်ပုံတင်ဆောင်ရွက်ခြင်းနှင့်စံစဘာတူလောင်မှုနှင့်ပတ်သက်၍မဟုတ်မမှန်သတင်းပြန့်လွင့်နေမှုများမှန်ကန်မှုမရှိကြောင်းတို့ကိုယခုလိုပဲဆွေးနွေးခဲ့ကြပါသည်
။ဟုတ်ကဲ့ပါရှင်။ဆရာမအနေနဲ့မိုင်ရိုရဲ့အထိပ္ပယ်နဲ့လုပ်ငန်းတွေအစဉ်အဆက်ကိုလည်းဆွေးနွေးပြပါရှင်
။ဟုတ်ကဲ့ပါရှင်။မိုင်ရိုရဲ့အထိပ္ပယ်လေးကတော့မြန်မာစံစဘာအွန်လိုင်းမြန်မာ Rice အွန်လိုင်းဖြစ်ပါတယ်ရှင်။စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစားသုံးသူရဦးစီးဌာနနှင့်မြန်မာနိုင်ငံစံစဘာအဖွဲ့ချုပ် MIF တို့ပူးပေါင်းပြီးစံစဘာတူလာမှုလုပ်ငန်းများတူလာမှုအခြေအနေများနဲ့နိုင်ငံအနှံ့မှာရှိတဲ့တူလာရုံများကို Digital နည်းလမ်းဖြင့်စနစ်တကျမှတ်ပုံတင်နိုင်တဲ့မြန်မာစံစဘာအွန်လိုင်းမိုင်ရိုအားကောင်းထည့်ဖို့ဆောင်ရွက်ခဲ့ရာ3ရက်17လ2023မှာယနေ့အထိ ARD တိုင်းဒေသကြီးမှာ1900ကျော်မှတ်ပုံတင်ထားပြီးဖြစ်ပါတယ်ရှင်။ကျုံပြုံမြို့နယ်မှာလည်းစံဆက်လုပ်ငန်းရှင်စံကုန်တဲ့25ဦးမှမိုင်ရိုမှတ်ပုံတင်ဆောင်ရွက်ထားရှိပြီးဖြစ်ပါတယ်ရှင်။မိုင်ရိုရဲ့ကတ်သတ်ချက်ကတော့စပား2500စံအိတ်900အထက်တူလောင်မှာကမိုင်ရိုမှတ်ပုံတင်ဆောင်ရွက်ထားရှိရမှာဖြစ်ပါတယ်ရှင်။မိုင်ရိုမှတ်ပုံတင်ရမယ့်နီလန်းလေးကတော့လုပ်ငန်းရှင်ရဲ့ဖုန်းလက်တော့မှတစ်ဆင့် Google Chrome လို့မှတစ်ဆင့်Myro ရဲ့ website ဖြစ်သော www.myro.com.mm website ကိုရှာဖွေပြီးလို့ရှိရင် Myro application ဖွင့်လာပါက member ကိုနှိပ်၍လုပ်ငန်းစဉ်အစဉ်အဆက်ကိုဖြည့်တွင်းပြီးလျှင်တစ်နှစ်စာမှတ်ပုံတင်ကြေးပေးတွင်းပြီး certificate ရယူဆောင်ရွက်ထားရမှာဖြစ်ပါတယ်ရှင်မှတ်ပုံတင်ထားပြီးတဲ့သူတွေဆောင်ရွက်ရမယ့်အချက်တွေကတော့လအစဉ်ကုံရကုံတို့ကုံလက်ကျန်စင်းနေကို Myro ရဲ့လုပ်ငန်းစဉ်အတွင်းမှာဝင်ရောက်ပြီးတော့လာစမ်းဆယ်ရက်နေနောက်ဆုံးထားထည့်သွင်းပေးရမှာဖြစ်ပါတယ်။ Myro မှတ်ပုံတင်တက်တန်းတစ်နှစ်ပြည့်ပြီးတဲ့လုပ်ငန်းရှင်တွေများကလည်းတက်တန်းတို့ဆောင်ရွက်သွားမှာဖြစ်ပါတယ်။ Myro လက်ကျန်စင်းနဲ့မြေပြင်အခြေအနေအနည်းဆက်ဆုံးကိုင်းညီမှုရှိစေရေးအတွက်စဉ်စရားတွေကိုလည်းစနစ်ကျထားရှိရမှာဖြစ်ပါတယ်။စံစဘာတူလောင်ယုံများရဲ့စစ်ဆေးရေးနဲ့ကြီးကြပ်ရေးကိစ္စများဆောင်ရွက်ရန်အလို့ငါတိုင်းဒေသကြီးစံစဘာတူလာရုံစစ်စေးလုပ်ငန်းအဖွဲ့ကိုစားသုံးမှုရေးရဦးစီးဌာနတိုင်းဒေသကြီးဦးစီးမှုမှဥက္ကဋ္ဌအဖြစ်ဖွဲ့စည်းထားရှိပြီးဖြစ်ပါတယ်ရှင်။နောက်တစ်ချက်ကတော့ယခုကာလအတွင်းမှာမိုင်ရိုတူလာမှုနဲ့ပတ်သက်ပြီးတော့မဟုတ်မမှန်သတင်းလွှတ်ထုတ်မှုများရှိနေပါတယ်ရှင်။မိုင်ရိုရဲ့ကန့်သက်ချက်ဖြစ်တဲ့စဘာ2500စံအိတ်900ထက်တူလာမှာကအရေးယူခံရမယ်ဆိုတဲ့မဟုတ်မမှန်သတင်းတွေပြန့်လွင့်နေတာဖြစ်တဲ့အတွက်စံစဘာလုပ်ငန်းနယ်ပယ်အသီးသီးမှာရှိရဲ့လုပ်ငန်းရှင်အသီးသီးကိုရှင်းလင်းပန်ကြားပေးစီလိုပါတယ်ရှင်။နောက်မကြာမီမိုးစမအစ်စ်ပေါ်ထွက်လာတော့မှဖြစ်တဲ့အတွက်မိုင်ရိုမှတ်ပုံတင်ဆောင်ရွက်ရန်ကြံရှိနေတဲ့သူများအနေနဲ့ဌာနနဲ့ချိတ်ဆက်ဆောင်ရွက်ပေးနိုင်ပါရန်လည်းနှိုးဆော်အပ်ပါတယ်ရှင်။